တောင်ကိုရီးယားနဲ့မြန်မာဆက်ဆံရေးဟာစီးပွားရေးအပါအဝင်ကဏ္ဍပေါင်းစုံမှာတိုးမြင့်လာနေပါတယ်။ဒါပေမဲ့မြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးကတော့အထောက်အကူပြုမှာမဟုတ်ဘူးလို့ကိုရီးယားကျွမ်းကျင်နဲ့မြန်မာဆက်ဆံရေးကျွမ်းကျင်သူအမေရိကန်ပမောက္ခတူကပြောပါတယ်။တောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာကျင်းပနေတဲ့တောင်ကိုရီးယားနဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာနိုဝင်ဘာလ26ရက်နေ့ကနေကနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့နိုင်ငံဆက်ဆံရေးတည်တံ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မဲ့အင်ဂျင်နိုင်ငံအသေးစိတ်ကိုဆက်ပြီးတင်ပြမှာပါ
။ပေါင်းဆောင်နေဦးတွေ့ဆုံပွဲမှာနိုင်ငံဆက်ဆံရေးတိုးတက်ခိုင်မာမှုရှိရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတာပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြောကြားခဲ့တဲ့အထက်မှာမတာသိမီကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တောင်ကိုရီးယားသမ္မတခီးစဉ်အတွင်းနိုင်ငံသားသဘောတူခဲ့တဲ့ကိစ္စရပ်တွေအကောင့်ထည့်ဖော်ရမှာတိုးတက်မှုတွေရှိနေတဲ့အကြောင်းပြောပါပါတယ်။ဒါ့အပြင်ပညာရေးစိုက်ပျိုးရေးနဲ့ရေလုံငန်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအပါအဝင်ဖွံ့ဖြိုးရေးကဏ္ဍတွေမှာအကျိုးတူပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့ကိစ္စရပ်တွေကိုဒေါက်ဆန်းစုကြည်ကအဓိကဆွေးနွေးသွားပါတယ်။အလားတူသမရမွန်ကြီးအင်းကလည်းစက်တင်ဘာလကမြန်မာနိုင်ငံကိုလာခဲ့တဲ့သူ့ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံရဲ့ရေရှည်ဖွံ့ဖြိုးရေးအစီအစဉ်နဲ့သူ့အစိုးရရဲ့တောင်ပိုင်းဒေသမူဝါဒတည်နှစ်ခုလုံးဟာတည်သူတွေငြိမ်းချမ်းရေးနဲ့တရားဝါပြောရေးအတွက်အဓိကတန်ဖိုးတွေကိုအတူတကွထိမ့်သိမ်းဆောက်ရှောက်ထားတာဖြစ်ကြောင်းပြောဆိုခဲ့တဲ့အချက်ကိုပဲအဓိကထားပြီးထပ်မံအလေးပေးဆွေးနွေးသွားပါတယ်။ခေါင်းဆောင်နှစ်ဦးတည်တံ့တွေ့ဆုံပြီးတဲ့နောက်ငါလုံငန်းဆိုင်ရာပူပေါင်းဆောင်ရွက်မှုအသက်မွေးဝမ်းကြောင်းဆိုင်ရာတင်ဒန်းများပူပေါင်းဆောင်ရွက်မှုနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကဏ္ဍပူပေါင်းဆောင်ရွက်မှုစတဲ့နားလည်မှုစာကျွန်းလွှာ၃ခုကိုသက်ဆိုင်ရာဝန်ကြီးတွေကအတိအကျလက်မှတ်ရေးထိုးခဲ့ကြပါတယ်။အခုလိုဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရတားဆိုရလက်ထက်မှာတောင်ကိုရီးယားဘက်ကဆက်ဆံရေးတိုးမြင့်လာတာရှိပေမဲ့မြန်မာဒီမိုကရေစီရေးပြုပြင်ပြောင်းလဲရေးအတွက်အထောက်အကူပြုမှာမဟုတ်ဘူးလို့ကိုရီးယားကျွမ်းဆွေအရေးအပါဝင်မြန်မာအရေးကိုနှစ်ပေါင်းများစွာလေ့လာဆောင်ကြည့်ခဲ့သူအမေရိကန်တီထောင်စုဂျော့ချ်တောင်းတက်ကသူဂုံတူးဆောင်ပါမောခဒေးဗစ်စတိုင်းဘက်က VOA ကိုပြောပါတယ
်။ Myanmar does hope to diversify its assistance.It's getting across the China Belt and Road, but also it's getting a good bit of assistance.
မြန်မာနိုင်ငံနဲ့တူတူကူညီလို့တနေရာတွေကမဟုတ်ပဲနေရာမျိုးမျိုးကရဖို့မျှော်လင့်ထားတာပါ။တရုတ်ရဲ့ရောက်ဝန်တစ်ခုလမ်းမတစ်ခုစီမံကိန်းကလည်းအကူအညီရနေတယ်လို့ဂျပန်စီကလည်းစက်မှုစုံနဲ့တခြားအကူအညီတွေပါဝင်မြန်မာနဲ့စီးပွားရေးရဆက်ဆံရေးကောင်းကောင်းရှိထားပါတယ်။ကိုရီးယားတို့လည်းဒီလိုမျိုးလုပ်မယ်ဆိုရင်လုံကောင်းပါလေ။ဒါပေမဲ့မြန်မာနဲ့ပတ်သက်ရင်တရုတ်နဲ့ဂျပန်ကိုကိုရီးယားကရှင်းလို့မရသေးပါဘူး။တို့တို့လည်းအရာကအဓိကယူရချက်မဟုတ်ပါဘူး။ကိုရီးယားရဲ့ရည်မှန်းချက်ကဒီကွက်တူချဖို့နဲ့ဆက်ဆံရေးပေါင်းမှုမှုတည်တာစီရေးပဲဖြစ်ပါတယ်။ဒါပြင်ကိုရီးယားနဲ့နှိုင်းရှင်ရင်မြန်မာမှာလူကမာကသက်တာတဲ့အတွက်ယင်းနှိမ့်နယ်မှုတွေလည်းနောက်ပိုင်းမှာပါလာပါလိမ့်မယ်။ဒါပေမဲ့ကိုရီးယားရဲ့ဆက်ဆံရေးဟာမြန်မာနိုင်ငံကဒီမိုကရေစီပြုပြင်ကြောင်းလဲရေးကိုတော့အကူအညီပေးမှာမဟုတ်ပါဘူး
။သမ္မတမွန်ဂျေအင်းအစိုးရလက်ထက်အာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးကိုအမေရိကန်၊ဂျပန်၊တရုတ်တို့နဲ့အပြိုင်အားကောင်းအောင်အလေးပေးတိုးချဲ့လာတယ်ဆိုပေမဲ့လက်ရှိအချိန်မှာတောင်ကိုရီးယားနဲ့ဂျပန်ဆက်ဆံရေးတင်းမာမှုဟာဒေတာလုံးချုပ်ရေးကို NDA ဖြစ်စေနိုင်တယ်လို့ပမောက္ခစတိုင်းဘက်ကပြောပါတယ
်။ The value to Korea to improve its relations with ASEAN and with Myanmar in particular is very important.
သဘာဝမူနဲ့သူအစိုးရတွင်မြန်မာဘာဝင်အာဆီယံနဲ့ဆက်ဆံရေးတိုးတက်မှုတကယ်ကိုအရေးကြီးအလေးထားတဲ့ကိစ္စဖြစ်ပါတယ်။ဆော်ကိုရီးယားအနေနဲ့အမေရိကန်၊တရုတ်၊ဂျပန်တို့နဲ့သူတို့ဆက်ဆံရေးအလေးထားသလိုမျိုးပေါ့။ဒါပေမဲ့အခုချိန်မှာဂျပန်နဲ့တောင်ကိုရီးယားဆက်ဆံရေးကအရန်ကိုဆိုးနေပါတယ်။အာရှအရှေ့မြောက်ပိုင်းမှာအဓိကအရေးပါတဲ့မာမိတ်နိုင်ငံကြောင်းအပြည့်အမလဲဖြစ်နေတာကိုအမေရိကန်ပြည်ထောင်စုကအလွန်ပဲစိုးရိမ်ပါတယ်။ဒီနိုင်ငံသားညီပွားမှုဟာဒေသကူလုံးလုံးကြုံရေးအတွက်အလွန်အန္တရာယ်ကြီးပါတယ
်။နိုဝင်ဘာလ25ရက်နေ့နဲ့26ရက်နေ့ကကျင်းပခဲ့တဲ့တောင်ကိုရီးယားနဲ့အာဆီယံထိပ်သီးဆွေးနွေးပွဲဟာလွန်ခဲ့တဲ့1989ခုနှစ်ကစတင်ခဲ့တဲ့အာဆီယံနဲ့ကိုရီးယားသမ္မတနိုင်ငံသားဆက်ဆံရေးနှစ်30ပြည့်အထိမ်းနဲ့လည်းဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့သူ့ရဲ့၄ရက်ကြာတောင်ကိုရီးယားခီးစဉ်အတွင်းဒီကနေ့မှတောင်ကိုရီးယားရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံဖို့ရှိပါရဲ့ရှင်။